to the Voice of America in Burmese.
ကျန်တဲ့မင်္ဂလာဖြာကနေပြည်စုံနေမနေ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2020ပြည့်နှစ်မတ်လ6ရက်တောက်ကြနေမနေ့ခင်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ30.40 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ
ကျွန်တော်အောင်လင်ဦးပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့နိုင်ငံပေါင်း80လောက်မှာလူပေါင်း9000ကျော်အထိကိုရိုနာဗိုင်းရပ်စ်ကူးစက်နေတဲ့အတွက်ကမ္ဘာတဝန်းနိုင်ငံတွေထိ ंछ ုပ်ဖို့အပြင်းထန်ကြိုးစားနေရပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရောဂါမှုဆင်းရဲတဲ့ဒေသခံတွေအတွက်အကူအညီဖြစ်နောက်ထပ်ဒေါ်လာ59စံကူညီမယ်ကြောင်းအမေရိကန်ကကြေညာပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကူစွန်ဝင်လည်နေသူကြေညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဒေါ်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့လန်ဒန်မြို့ရဲ့လူမျိုးရေးဂုဏ်သုဆောင်စုကိုပြန်လည်ယူသိမ်းလိုက်ပြီဆိုတဲ့တင်ပြချက်မှာတော့
Most of the people that supported Aung San Suu Kyi internationally and she was asking for international help now do not believe that Aung San Suu Kyi respects human rights.
Burma campaign UK affairs writer Mark Farmana ပြောကြားသွားတာပါ။ဒါအပြင်ဒီချင်းရခိုင်ကတိုက်ပွဲအချင်းတွေရခိုင်စစ်ဘေးဒုက္ခတွေဘယ်လိုအခက်ကြုံနေရပြီလဲဆိုတာကိုတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့တောက်ကြနေမနေ့ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းနိုင်တို့ပြောပြပေးပါဦးဗျာ။
ကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံမှာကူးစက်သူလူနာသစ်ရောနှဲလာနေချိန်မှာပဲနိုင်ငံပေါင်း80လောက်မှာလူပေါင်း9000ကျော်အထိကူးစက်နေတဲ့အတွက်ကမ္ဘာတစ်ဝှမ်းမှာတင်းကျပ်တဲ့အစီအမံတွေနဲ့ထိန်းချုပ်ဖို့ကြိုးပမ်းနေရပါတယ်။တရုတ်နိုင်ငံပြည်ပမှာကူးစက်မှုအသစ်တွေဟာ18ဆားလောက်အထိရှိနေတဲ့အကြောင်းလဲကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။တရုတ်နိုင်ငံပြည်ပမှာကူးစက်မှု6000ကျော်နဲ့အများဆုံးဖြစ်နေတဲ့တောင်ကိုရီးယားနိုင်ငံကခီးသွားတွေကိုတရုတ်နဲ့ရေနိုင်ငံတွေကဝင်ခွင့်တားမြစ်ထားပြီးကြာသပတေးနေ့မှာပဲဩစတြေးလျနိုင်ငံကလည်းအလားတူဝင်ခွင့်ပေးလိုက်ပါတယ်။တရုတ်နိုင်ငံကခီးသွားတွေဝင်ခွင့်ပေးထားတဲ့အင်ဒိုနီးရှားနိုင်ငံကလည်းတောင်ကိုရီးယားအပြင်ရှေ့လယ်ပိုင်းနဲ့ဥရောပမှာကူးစက်မှုတွေအများဆုံးဖြစ်နေတဲ့ယူရန်နဲ့အီတလီနိုင်ငံတို့ကရောဂါကူးစက်မှုဖြစ်နေတဲ့ဒေသတွေကလာတဲ့ခီးသွားတွေကိုဝင်ခွင့်ပေးခဲ့တာပါ။ကူးစက်မှု3500ကျော်ရှိနေတဲ့ယူရန်နိုင်ငံမှာတော့စာသင်ကျောင်းတွေတက်တူတွေကိုမလ20နှစ်ထိပိတ်ထားပါတယ်ကူးစက်သူ3000ကျော်တည်ပြုထားတဲ့အီတလီနိုင်ငံမှာလည်းကျောင်းတွေတက်သူတွေကိုမလ15ရက်နေ့အထိပိတ်ထားသလိုအားစားပွဲစဉ်တွေကိုလည်းနောက်လာတဲ့အထိရွှေ့ဆိုင်ထားပါတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေမှုတက်ဖြစ်ရေးအတွက်လိုအပ်တဲ့အစီအစဉ်တွေကိုနိုင်ငံအတော်များများကလှုပ်ဆောင်နေခြင်းမရှိဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာသပတေးနေ့မှာသတိပေးပြောကြားလိုက်ပါတယ်လက်တလောရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ချင်းချမှုအန္တရာယ်ကိုရင်ဆိုင်ဖြစ်ရှင်းရေးအတွက်နိုင်ငံအများပြားကနိုင်ငံရေးရလှုပ်ဆောင်လို့တဲ့စံသရှိတာကိုမတွေ့ရတဲ့အပေါ်အထူးဆိုရင်ကြောင့် WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောပါတယ
် This is not a drill. This is not the time to give up.
This COVID-19 လို့တရားဝင်အမည်ပေးထားတဲ့ Coronavirus ကြောင့်သေဆုံးသူကြာသပတေးနေ့အထိ3200ကျော်ရှိသွားပြီဖြစ်ပါတယ်ရောဂါပိုးကူးစက်ခံထားရသူအရေအတွက်ဟာလဲ9500ကျော်ရှိသွားပြီဖြစ်တဲ့အပြင်ယောဂပိုးကူးစက်နေတဲ့နိုင်ငံပေါင်း800ကျော်သွားပါပြီ။သေဆုံးသူနဲ့ယောဂကူးစက်သူအများစုဟာဒီဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့တရုတ်နိုင်ငံမှာဖြစ်ပါတယ်။တရုတ်အနာဘိုင်းနေယောဂပိုးစတင်တွေ့ရှိတဲ့အနီးဝန်းကျင်ကမျိုးတွေကိုဝင်ထွက်သွားလာခြင်းမပြုနိုင်အောင်ပိတ်ထားလိုက်ပြီးစတင်ကြောင်းတွေကိုလည်းရက်အကန့်အသတ်မရှိပိတ်ထားလိုက်တာပါ။ဒီအစိုးရကယောဂပိုးပြန့်နှံ့ခြင်းမရှိအောင်ဆွမ်းကုန်ကြိုးစားနေပေမဲ့ဒီဗိုင်းရပ်စ်ပိုးဟာတခြားနိုင်ငံတွေကိုအလင်းမြန်ကူးစက်ပြန့်နှံ့လာခဲ့တာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်တက်ဖြစ်ရေးဒေါ်လာ8.3ဘီလီယံသုံးဆမဲ့ဥပဒေကြမ်းကိုထက်လွတ်တော်မှာကြာသပတေးနေ့ကတခဲနဲ့တည်ပြလိုက်ပါတယ်။ဘူရူနီကအောက်လွတ်တော်မှာထောက်ခံမဲ့415မဲ့ကန့်ကွက်မဲ့2မဲနဲ့တည်ပြထားတဲ့ဥပဒေကြမ်းကိုထက်လွတ်တော်မှာထောက်ခံမဲ့96မဲ့ကန့်ကွက်မဲ့2မဲနဲ့အတည်ပြလိုက်တာပါ။သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးပြီးရင်တော့ဥပဒေပြင်းနဲ့တည်ပြလာတော့မှာပါ။သမ္မတထရန့်ကတော့အစိုးရမှာ3.5ဘီလီယံသာအစုပြုခဲ့တာဖြစ်ပါတယ်။လွတ်တော်ကအတည်ပြလိုက်တဲ့3.8ထဲက3ဘီလီယံကျော်ကိုတော့ကိုရိုနာဗိုင်းရပ်စ်ဆေးသုတသနနဲ့ထုတ်လုပ်မှုအပြင်ဆန်းစပ်ဖြစ်စီရင်တဲ့ကုသမှုတွေအတွက်ပါသုံးစွဲသွားမှာပါ။ကမ္ဘာတစ်ဝှမ်းကနိုင်ငံပေါင်း80လောက်မှာလူပေါင်း9000ကျော်ကူးစက်ခံထားရတဲ့ရောဂါကိုကုနိုင်တဲ့ဆေးဝါးနဲ့ကုထုံးကတော့လက်တလုံးမရှိသေးပါဘူး။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်တိုးလာနေချိန်မှာပဲအရေအပေါ်3.8ဖြစ်လွတ်တော်ကအတည်ပြလိုက်တာလည်းဖြစ်ပါတယ်။ကျွန်တော်တို့နေ့မှာပဲနယူးယောက်မြို့မှာကူးစက်သူ2ဆတိုးလာပြီး22ယောက်ထိရှိနေတဲ့အကြောင်းကြေညာလိုက်သလိုတင်နစီပြည်နယ်မှာလည်းပထမဆုံးကူးစက်မှုတွေ့ရှိခဲ့တဲ့အတွက်အခုဆိုရင်အမေရိကန်မှာဗိုင်းရပ်စ်ပိုးကူးစက်မှုတွေတွေ့ထားတဲ့ပြည်နယ်ပေါင်း14ခုထိရှိသွားပါပြီ။
ကမ္ဘာတစ်ဝှမ်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အတွက်အခုနှစ်အတွင်းခီးသည်တင်လေကြောင်းလိုင်းတွေရဲ့ဝင်ငွေဒေါ်လာ 133 billion လောက်ထိခိုက်စေနိုင်တယ်လို့လေကြောင်းလိုင်းများအဖွဲ့ကကြာသပတေးနေ့မှာပြောပါတယ်။လေယာဉ်စီးတဲ့ခီးတဲ့တွေရောကျသွားတာဟာ2000ခုနှစ်စက်တင်ဘာ17ရက်နေ့ကနယူးယောက်မြို့က World Trade ညင်အောင်ဆောက်ဦးကိုအကြမ်းဖက်တိုက်ခတ်ခံပြီးနောက်ပိုင်းခီးတဲ့တွေကြောင့်အကြောက်တရားဝင်လာပြီးမစည်းရကြတဲ့အခြေအနေနဲ့အလားတရာတူကြောင်းအမေရိကန်ခြေစိုက် Southwest လေကြောင်းလိုင်းအကြီးအကဲကတင်စားပြောဆိုလိုက်ပါတယ်။လေကြောင်းလိုင်းတွေဘဏ္ဍာရေးရနှစ်နာဆုံးရှုံးနိုင်တဲ့ပမာဏကိုတော့နိုင်ငံတကာလေကြောင်းတည်ယူပို့ဆောင်ရေးအဖွဲ့ IATA ကခန့်မှန်းတွက်ချက်ထားတာဖြစ်ပါတယ်။ဒါဟာလွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကဒီအဖွဲ့ကတွက်ချက်ထားခဲ့တဲ့ပမာဏထက်3ဆပိုများနေပါတယ်။ခီးသွွားအရေးအတွက်ကြာဆင်းသွားတဲ့ပထမဆုံးအထင်အရတဲ့လေကြောင်းလိုင်းကတော့ Britain ခြေစိုက် Flybe ဆိုတဲ့လေကြောင်းလိုင်းဖြစ်ပါတယ်။တရုတ်နိုင်ငံမှာစတင်တဲ့ Coronavirus တခြားနိုင်ငံတွေကိုတဖြည်းဖြည်းပြန့်နှံ့လာနေတာတစ်ချိန်တည်းမှာပဲကမ္ဘာစီးပွားရေးတစ်ခုလုံးကိုထိခိုက်စေနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေထွက်လာနေတာကြောင့်ကမ္ဘာတဝန်းကလေကြောင်းလိုင်းတွေဟာလည်းသူတို့ရဲ့ပြန်တမ်းမှုခီးစဉ်တွေကိုရှော့ချတာအပြင်အမျက်အစွန်းရနိုင်တဲ့ပမာဏကိုလည်းထိခိုက်စေနိုင်ကြောင်းပြောဆိုလာနေကြတာပ
ါ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ New American အထံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမယ့်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာမွတ်စလင်တွေနဲ့ဒေသခံတွေအတွက်အကူအညီဖြစ်နောက်ထပ်ဒေါ်လာ59စံကူညီမယ့်အကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။ကွန်ဂျီယာရခိုင်ပြည်နယ်ကထွက်ပြေးလာကြတဲ့အမျိုးသမီးနဲ့ကလေးငယ်တွေပါဝင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်ကိုယ်သိမ်းညို့အတွက်အရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှာဖြစ်တယ်လို့ဒေသခံလူမှုတန်ဝိုင်းတွေလည်းသုံးဆမှတ်ဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကြာသပတေးနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။မြန်မာနိုင်ငံတွင်းရိုဟင်ဂျာဒုက္ခသည်တွေနဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်ထိခိုက်နေသူတွေပါဝင်တခြားလူအပ်နေသူတွေအတွက်သုံးဆဆောင်မယ်လို့လည်းပြောပါတယ်။ခုနဆုံးပြရမယ့်အကူအညီတွေပါဝင်အမေရိကန်ပြည်သူကရခိုင်ပြည်နယ်မှာ2019ဩဂုတ်လမှာစတင်တဲ့အကြမ်းဖက်မှုတွေနောက်ပိုင်းလူသားရေးဆန္ဒမှုထောက်ပံ့နေရာဒေါ်လာ1820နီးပါးရှိနေပါပြီ။ဒီချိန်ထဲမှာပဲအတင်းကျပ်ရွှေပြောင်းခံခဲ့ရတဲ့ဒုက္ခသည်ကိုယ်သဘောဆန္ဒနဲ့ဂုဏ်သိက္ခာရှိရှိနေရပြောင်းနေတဲ့အခြေအနေကြီးဖန်တီးဖို့လေမြန်မာနိုင်ငံကိုထပ်မံတိုက်တွန်းခဲ့တာပါ။လူအနေသူတွေအတွက်ဆန္ဒမှုအကူအညီတွေပေးနေအောင်မြန်မာစုအနေနဲ့ဆောင်ရွက်ဖို့လေတိုက်တွန်းထားပါတယ်။မြန်မာစုကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိကြောင်ပြောဆိုထားပြီးကိုယ်သဘောဆန္ဒနဲ့နေရက်ပြန်လာသူရာဂနတ်တီရှိနေတဲ့အကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်
။အာဖဂန်နစ္စတန်ပဋိပက္ခမှာအမေရိကန်နဲ့နိုင်ငံတကာလက်နက်ကိုင်တပ်ဖွဲ့တွေဆက်ရုံကိုကျူးလွန်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးဖို့ခွင့်ပြုလိုက်တဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုအမေရိကန်ပြည်သူ့ကအပြင်းထန်ဝေဖန်လိုက်ပါတယ်။နိုင်ငံရေးရာလုံခြုံရေးခွင့်မရှိတဲ့အဖွဲ့အစည်းတစ်ခုကအဲ့ဒီလိုခွင့်ပြုလိုက်တဲ့လောက်ရဟာအာအသင့်စရာကောင်းကြောင်း ICC ရဲ့ကြေညာချက်ထွက်လာပြီးနိုင်ပိုင်းအကြမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကဝါရှင်တန်ဒီစီမြို့မှာကြာသပတေးနေ့ကပြောလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအတွင်းလူသားမျိုးနဲ့ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးရေးမပြုဖို့2019ခုနှစ်ဧပြီလကဆုံးဖြတ်ချက်ကိုနယ်သာလန်နိုင်ငံတခဲမြို့မှာအခြေစိုက်တဲ့ICC ကကြာသပတေးနေ့မှာပယ်ချလိုက်တာဖြစ်ပါတယ်။ ICC ရဲ့အခုဆုံးဖြတ်ချက်အစ်စ်ကြောင့် ICC အမှုလိုက်ရာရှိ Fatou Bensouda အနေနဲ့အာဖဂန်ပြည်ပခါမှာပါဝင်ပတ်သက်နေကြတဲ့အမေရိကန်တပ်ဖွဲ့တွေ CIA တာလီဘန်အဖွဲ့အာဖဂန်လူ့ကျွန်းရေးတပ်ဖွဲ့တွေအပြင်တခြားလက်နက်ကိုင်အဖွဲ့တွေကျူးလွန်ခဲ့တဲ့ဆေးရုံးမှုတွေကိုစုံစမ်းစစ်ဆေးခွင့်ရှိမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ကြောင်းနဲ့ဒီတရားမဝင်တရားရုံးရဲ့လုပ်ရက်တွေကနေအမေရိကန်နိုင်ငံသားတွေကိုအတက်အကျဆုံးခုခံကာကွယ်ပေးသားမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးပွန်ပေယိုကပြောပါတယ
်အမေရိကန်မှာနိုဝင်ဘာလနဲ့ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ Massachusetts ပြည်နယ်ထက်လွတ်တော်မှ Elizabeth Warren ကရှင်ပြိုင်မှုတွေဆုံးသက်လိုက်တဲ့အကြောင်းကြာသပတေးနေ့မှာပဲကြေညာလိုက်ပါတယ် Super Tuesday လို့ခေါ်တဲ့ပြည်နယ်ပေါင်း14ခုမှာပါတီတွင်းအကျိုးရေးပွဲတွေဒီသင်းပတ်ထဲကျင်းပခဲ့ရမှာသူ့မဲဆန္ဒနယ်မြေမှာတတိယနေရာသာရခဲ့တာပါဝင်ရှုံးနိမ့်မှုတွေနဲ့ကြုံရပြီးနောက်မှာပဲအခုလိုကြေညာလိုက်ကြပါဒီမှန်ထားတဲ့အတိုင်းမဖြစ်ခဲ့ပေမဲ့အပြောင်းလဲတွေကိုအတူတူကစောင့်ကြည့်နိုင်ခဲ့တဲ့အကြောင်းလဲ Harvard Tech သို့ဥပပညာပမကောက်ဝါရင်းကစီရင်ရေးဖွဲ့ဝင်တွေကိုပြောခဲ့ပါတယ်။ကျူရီဝဲမှာရှည်ရန်ရောက်နေကြတဲ့ဒုသမနာအောင်ဂျိုးဘိုက်ဒင်သူနဲ့နိုင်ငံရေးအရာမကြာခဏမဟာမိတ်ဖြစ်ခဲ့ဘူးတဲ့ဗမာပြည်နယ်ထက်လွတ်တော်အမတ်လက်ဖြစ်ဆူရှစ် democratic socialist to go to China Tare, Bernie Sanders to Nune, Bazoo Talk and Messuro, Nataloma, Masopia Dire Chanel, Massachusetts Pine, Cambridge Muba, Nima, Pioso Zavare, Tutomahon Parine, Telotoma, Sanders to Nale, Poluniga, Dijas is a capiore, Telotoma, Warangaro, Sansavo, Chinese Eugen Dire Chow, Pioso Tavare.
Iran Pochamatar Lenet Dimpo, Yang Chamu, Cantache, Autobalama, Tatan Makonsongi, Tatan Tatu people, American and Jai Wunji, Mike Pompeyuga, Kulatamakalu, New Consigo, Tonsulabare, Tanga Peso Mutatan Consonome, Autobalago, Nilaran Emia, Iranga, where you pine Sime, Don't Jiranga, American Pituri, Ate Andie, Ateco, Andie, Chisijau, Saudi Arabian Anga, Aramco, Jinan, Chesse, and Pikalai, Don't Jimu, Iranga, Tio, Rasharu Tangani, Tio, where you go in your Donajau, Wunji Pompeyuga, Piobare. Sorry, Suavan, sorry, Aramco, you know, just saying, when the town to Sakuni, Satema, Salianiga, don't you name Pika Takamuma, Idanga, Nokogani, Pawang, Elu, Asua, Yashiriga, Yonchini Jaraba, the daughter, Ida and Nine, Urinian, Tansin, Bidarego, Tonsala, Lunga, Tonga, Twin, Taman, Susan, B, Pichon, IAEA, Nangana, Numusan Agency, Gabio, what?
Direct from Washington, the voice of America.
နောက်ဆုံးရမြန်မာနိုင်ငံကဒရင်တွေကိုကိုအောင်လင်းဦးနဲ့ကိုဇော်ဝင်းလိုင်တို့ပြောပြခဲ့ကြတာပါအပတ်စဉ်ကဏ္ဍကြီးမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်နဲ့ဆိုင်တဲ့ဒရင်စွာတွေကိုအရင်ဆုံးစတိုက်ထုတ်လင်းသွားမှာဖြစ်ပါတယ်တောင်ဆန်းစုကြည်ကိုချင်းမင်လာတဲ့ Freedom of the City of London လွတ်မြောက်ရေးဂုဏ်သုဆောင်စုကိုပြန်လည်ရုပ်သိမ်းလိုက်ပြီဖြစ်ပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုကင်းမဲ့တဲ့နိုင်ငံတဲ့စီးနှင်းလွတ်ရက်တွေကိုရှုံချပြောဆိုဖို့ပြက်ခွက်ခဲ့တာအတွက်ဒီဂုဏ်သုဆောင်စုရုပ်သိမ်းဖို့ London Europe Corporation ကဆုံးဖြတ်ခဲ့ပေမဲ့ယာယီဆိုင်းငံ့ထားရကနေအခုတော့အပြီးတိုင်ရုပ်သိမ်းလိုက်ပြီဖြစ်ပါတယ်အကြောင်းစုံကိုဆက်ပြီးတင်ပြခြင်းပါတယ်ဒေါ်ဆန်းစစ်ကြီးကိုချင်းမြင်လာတဲ့ Freedom of the City of London ဂုဏ်သုဆောင်စုကိုပြန်လည်ရုပ်သိမ်းလိုက်ပြီဖြစ်ကြောင်း London Europe Corporation ကမတ်လ5ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်ကြေညာချက်ထဲမှာအဖွဲ့ဥက္ကဋ္ဌစာဒေးဗစ်ဝူတန်ကအခုလိုပြောဆိုထားပါတယ်
ဒီနေ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာလူသားချင်းစာနာမှုကင်းမဲ့တဲ့နိုင်တဲ့စီနင်းလောက်ရတဲ့ကိုကျွန်တော်တို့အဖွဲ့ကပြစ်တင်ရှုတ်ချကြောင်းပြသလိုက်တာဖြစ်ပါတယ်။အဲ့ဒါတွေကိုမကြတဲ့ခင်ကဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတက်ရောက်တဲ့နယ်သာလန်နိုင်ငံတဟေးမြို့တရားရုံးမှာလူမျိုးရုံးတပ်ဖြတ်မှုနဲ့ပတ်သက်လို့အသေးစိတ်ကြားနာခဲ့ပြီးဖြစ်တယ်လို့အထောက်အထားတွေလည်းသိရှိခဲ့ရပြီးဖြစ်ပါတယ်။ဒီကြားနာမှုမှာဒေါ်အောင်ဆန်းစုကြည်ဟာမြန်မာအစိုးရနဲ့အတူပူးတွဲရည်တည်ခဲ့ပြီးလန်ဒန်မြို့တော်ပူးပေါင်းဆောင်ရွက်ရေးအဖွဲ့လွတ်လပ်မှုဆိုင်ရာကော်မတီရဲ့အကြောင်းကြားစာတွေကိုပြန်ကြားဖို့ပြက်ကွက်ခဲ့တဲ့အတွက်ဒီစုကိုပြန်လည်ရုပ်သိမ်းရေးသဘောထားပုံမခိုင်မာသွားပါတယ်
။ဂုဏ်ဥဆောင်စုကိုပြန်လည်ရုပ်သိမ်းဖို့ဖြစ်လာရတဲ့အကြောင်းရင်းနဲ့ပတ်သက်လို့လန်ဒန်အခြေစိုက် Burma Campaign UK အဖွဲ့ဒါရိုက်တာ Mark Farmana ကအခုလိုသုံးသပ်ပါတယ
်။ In 2017, the City of London Corporation gave Aung San Suu Kyi this honorary freedom award. At the time,
the 2019ကလန်ဒန်မြို့တော် Corporation ဟာဒေါ်ဆန်းစုကြည်ကိုဂုဏ်ဥဆောင်လွတ်မြောက်ရေးဆုချီးမြှင့်ခဲ့ပါတယ်။အဲ့ဒီတုန်းကနိုင်ငံကအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအပေါ်အကောင်းမြင်နေကြပါတယ်။ဒါပေမဲ့လန်ဒန်မြို့ရဲ့စီးပွားရေးလုပ်ငန်းကြီးတွေ၊ဘဏ်လုပ်ငန်းကြီးတွေနဲ့ကုမ္ပဏီကြီးတွေတရှိရာ City of London ရဲ့ Corporation ကတော့မြန်မာနိုင်ငံကိုစီးပွားရေးရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတရအဖြစ်ရှုမြင်ခဲ့ကြပြီးတိစုချိမနစ်ခြင်းအပြင်စီးပွားရေးဆက်ဆံမှုပုံမအစဉ်ပြေလာလိမ့်မယ်လို့လည်းယူဆခဲ့ကြတာပါ။ဒါပေမဲ့နောက်ပိုင်း2019အောက်တိုဘာလမှာရိုဟင်ဂျာပြည်ထနာပေါ်ပေါက်ခဲ့တာလူခွေရေးချိုးဖောက်မှုတွေရှိလာတာနိုင်ငံရေးအကျဉ်းသားတွေဆက်ရှိနေတာဒါတွေကိုတွေ့လာရတော့လန်ဒန်မြို့တော် Corporation ဖွဲ့ဝင်တို့ကဒီစုအတောင်ဆန်းစစ်ကြီးကိုဆက်ပြီးပေးတင်သလားဆိုပြီးမေးခွန်းထုတ်လာကြပါတယ်။ဒါနဲ့ပတ်သက်လို့ဒေါ်ဆုစီကိုစာနာချုပ်ရေးသားပြီးသူတို့ရဲ့စိုးရိမ်ကြောင်ကြမှုတွေနဲ့ဒီကိစ္စကိုအကြောင်းပြန်ကြားပေးဖို့မေးမြန်းခဲ့ပေမဲ့ဒေါ်ဆန်းစစ်ကြီးကတော့ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူး။ဒါကြောင့်အခုကမှသူတို့ကဒီစုကိုပြန်လည်ရုပ်သိမ်းခဲ့တာဖြစ်ပါတယ်။
Freedom of the City of London ဂုဏ်သုဆောင်စုကိုဒေါ်ဆန်းစုကြည်စီကပြန်ရုပ်သိမ်းဖို့2019ဇန်နဝါရီလထဲမှာကောင်စီအဖွဲ့ဝင်တွေမဲခွဲဆုံးဖြတ်ခဲ့ပေမဲ့မရုပ်သိမ်းသေးပဲဆိုင်းငံ့ထားခဲ့တာပါ။အဲ့လိုရုပ်သိမ်းဖို့အပြီးသတ်ဆုံးဖြတ်ချက်မချခင်ပြန်လည်ဖြည့်ဆည်းချက်ပေးနိုင်ကြောင်းဒေါ်ဆန်းစုကြည်စီကိုစာရေးသားအကြောင်းကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်မှုနဲ့ဒီမိုကရေစီအပြောင်းအလဲတွေကိုအကြမ်းမဖက်တဲ့အနည်းနဲ့ရရှိပြောင်းလဲနိုင်အောင်ကြိုးစားဆောင်ရွက်သူဖြစ်တာကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုလန်ဒန်မြို့တော်ကဂုဏ်သုဆောင်စုကိုပေးအပ်ခဲ့ပါတယ်။တချိန်ကကဘာကတော့အထူးယူလေးစားခဲ့ရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာအခုတော့လူအခွင့်အရေးကိစ္စတွေမှာလေးစားမှုမရှိတော့ဘူးလို့မြင်လာမိကြောင်း Mark Farmana ကထောက်ပြပါတယ
်။ I think most of the people that supported Aung San Suu Kyi internationally and she was asking for international help now do not believe that Aung San Suu Kyi respects human rights.
ဒီတော့ကဒေါန်ဆန်းစုကြည်ဟာနိုင်ငံတကာအသိုက်အဝန်းကိုအကူအညီတောက်ခံခဲ့တယ်လို့နိုင်ငံတကာကလူအများစုကလည်းအကူအညီပံ့ပိုးပေးခဲ့ပါတယ်။အခုတော့ဒေါန်ဆန်းစုကြည်ဟာလူခွင့်ရေးပေါ်လေးစားလိုက်နေတယ်လို့မယုံကြည်ကြတော့တယ်လို့စစ်တပ်ကလူခွင့်ရေးချိုးဖောက်နေတာကိုတော့သူမကအကာအကွယ်ပေးနေတယ်ဆိုပြီးပြစ်တင်ခံနေရပါတယ်။ဒေါန်ဆန်းစုကြည်ဟာစစ်တပ်ကိုထိန်းချုပ်နိုင်စွာမရှိတာမှန်ပေမဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးနိုင်တာမျိုးလလဆော်ပြောဆိုခွင့်နဲ့မှဖိနှိပ်ထားတဲ့ဥပဒေတွေကိုဖြေလျှော့ပေးနိုင်တာတွေရှိပေမဲ့သူ့အနေနဲ့ဒါတွေလှုပ်ဆောင်တာမရှိသေးပါဘူး
။ဒီဂုံနူးအောင်စုကိုဒေါ်အောင်ဆန်းစုကြည်စီကပြန်လည်ရုပ်သိမ်းဖို့ကောင်စီဝင်တဦးဖြစ်တဲ့ဘင်္ဂလားဒေ့ရှ်နယ်ပွားဗြိတိန်နိုင်ငံသားမွန်ဆာအလီကအစိုးပြုခဲ့ပြီး Common Council တရားရုံးမှအခြေတင်ဆွေးနွေးခဲ့ပြီးတဲ့နောက်ပြန်လည်ရုပ်သိမ်းတဲ့နဲ့ဆိုတဲ့ဆုံးဖြတ်ချက်ကို2019ရဲ့ရုံးတော်ကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ Honorary Freedom ဂုံနူးအောင်စုကိုပြည်ထောင်ဝန်ကြီးချုပ်ဟောင်းဝက်စတန်ချာချီဂယူနာရှင်တနာပြုဆရာမ 19K အပြင်တောင်အာဖရိကနိုင်ငံကနယ်ဆန်မန်ဒဲလာနဲ့ဖုန်းတော်ကြီးဒက်စမွန်တူတူသိပ္ပံပါမောက်စတီဗန်ဟော့စကင်းတို့ကိုပေးအပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုရဲ့အစီအစဉ်လေးကိုဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာအခုတော့တိုက်ပွဲအခြေအနေကိုတင်ပြပါမယ်ချင်းနယ်ရကိုင်ပြည်နယ်လေးမှာအစိုးရတပ်နဲ့အေအေရကိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေပြီးအရသာထိခိုက်တိုက်ဆုံမှုတွေရှိနေပါတယ်။တိုက်ပွဲအတွင်းဒေသခံတွေပိတ်မိနေပြီးစားဝတ်ဝတ်နေရေးအခက်ကြုံနေရပါတယ်။ VOA သတင်းတော့ကိုတက်နိုင်ကသတင်းပေးပို့ထားပါ
။ချင်းနယ်မြေပလောဝမြို့နယ်နဲ့ရကိုင်ပြည်နယ်မြောက်ပိုင်းကြောက်တော်နဂါဘွေဟုကျေးရွာနီးမှာအစိုးရတပ်နဲ့အေအေအဖွဲ့တို့မနေ့ကညနေပိုင်းမှာတိုက်ပွဲဖြစ်ပေါ်ခဲ့ပြီးလက်နက်ကြီးကြီးကြောက်ပောက်ခွေးခဲ့တာကြောင့်ဘွေဟုကျေးရွာသားတဦးတေပြီးနှစ်ဦးဒဏ်ရာရရှိခဲ့တယ်လို့ဘွေဟုဒေသခံတဦးကပြောပါတယ်
။လင်းလာကနာပြတ်တယ်။နေရလာတော့ပြတ်တယ်ဆိုရင်အိမ်ကိုကြီးရဲ့မင်းတိုက်မင်းလောင်ထွက်တဲ့အိမ်ကဆောင်ဆောင်ဆောင်။တင်းရန်လူသုံးရောက်တဏ္ဍာရတယ်။တဏ္ဍာရှိနေကတော့တယောက်ကတော့ဖုံးသွားတယ်။အတက်ကတော့ကနစီနဲ့ရှာလောက်ပဲရှိရဲ။အမေတာလင်းရလာတဲ့တော့က
ဆောင်းနေ
။ဆောင်းနေတုန်းကလင်းနေခွေးကြော်လောက်ပဲရှိရဲ။ဟုတ်ကဲ့ရွာထိပ်ကိုပြတ်တာ။
ဘွေဟုကျေးရွာနေမှာဒီကနေ့ညနေပိုင်းထိလေရင်တွေနဲ့ဘုံကျဲတိုက်ခိုက်နေတာကြောင့်ဒေသခံတွေပိတ်မိနေကြတယ်လို့လည်းပြောပါတယ်။
အခုရွာထက်ကနေမနာလေရနဲ့ပြတ်တော့တာနားတော်မခံနိုင်လေရနဲ့စီအခုထက်တော့ပြတ်တော့ဒီမှာလာနာချင်းနဲ့ပြတ်တယ်ဆက်တနာနဲ့ပြတ်တယ်ဘုံဒီနဲ့ရှာတယ်ရွာတတိကဘယ်လိုနေလဲဆိုရင်ပုံကြီးကြောက်မှာသူ့လိုနေလူလဲနေတယ်သူရအိမ်ကြမှာပြတ်ပုံလိုပဲနေတယ်တွင်ဒီသူ့လိုလဲနေတယ်အခက်ဆက်မှုစုံနဲ့နေရတာပေါ့
ရခိုင်လက်နက်ကန်အေအဖွဲ့ပြောခွင့်ရခိုင်ဒုက္ခကလည်းပလောဝမြို့နယ်ဖက်တွေမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ပြောပါတယ်
မတ်လ၄ရက်နေ့မှာနေ့လယ်၂နာရီလောက်မှာဒီမြန်မာစစ်တပ်ဟာတော့သူတို့ဒီဟိုဂျဲတိုက်လေရဲ့နှစီနဲ့ဒီပေါက်ကွဲရပြင်းထန်တဲ့ဘုံတွေနဲ့နေပြီးတော့မှဒီမီးချောင်းပတ်ဝန်းကျင်ကိုဟိုရှစ်ကျင်လောက်နေပြီးတော့ဘုံကျဲတိုက်ခိုက်ခဲ့တာရှိတယ်။နောက်ပြီးတော့ဒီစစ်တပ်တွေရော့ကက်တွေနဲ့လည်းပဲဒီ၂နာရီကြာလောက်ထိဟိုနှိပ်ပတ်ပစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်။မနေ့ကဒီမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေအပြင်မှာဒီပလဲဝါနဲ့ကြောက်တော့အစပ်ကုယုံနောက်ဒီမိဝါနောက်ပြီးလို့ရှိရင်ဒီမုံတန်းပြင်ကြောက်ကန်းလိုက်ကောင်အဲ့ဒီရွာတွေကိုမြန်မာစစ်တပ်ဘက်ကပြစ်တဲ့ဒီဟိုရော့ကက်တွေဟိုစက်တနာတွေထိမှန်ပြီးတော့မှနေရင်တချို့မိလောင်တာရှိတယ်။အဲ့ဒီမှာအရသာတချို့လေးပိုက်မိနေတာရှိတယ်လို့သိရတယ်ဗျ။ဟိုညနေ6နာရီ4စီမှာမြန်မာစစ်တပ်ဘက်ကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မလို့ပွေဟုံးရွာကိုထိမှန်တာရှိတယ်။အဲ့ဒီမှာပွေဟုံးရွာကဒီနေရင်တုံးလုံးမိလောင်သွားပြီးတော့မှလူတဦးတည်တယ်နောက်နှစ်ဦးတန်ရရတယ်လို့ဒေသခံတွေစီကတစင်သိရတာရှိတယ်။ဟောဒီနေ့မှလည်းပဲဒီမြန်မာစစ်တပ်ဘက်ကတော့သူတို့ဒီဟိုလက်နေကြီးတွေနဲ့တောက်ချောင်းနေပြီးတော့ဒီဟိုဓာရီကိုပဲရေချက်ချင်းချင်းနဲ့ပြစ်ခတ်နေတာရှိတယ်။ဟိုနောက်ပြီးလို့ရှိရင်ဒီဟိုဂျင်းလီအနေနဲ့လည်းပဲလာပြီးတော့ဒီနေ့မှလည်းဒီဘုံကျဲတိုက်ခိုက်မှုတွေဆက်လုပ်နေတယ်လို့တော့သိရတယ်ဗျာ။ဒါပေမဲ့လုံးလုံးစေတော့ဒီအသေးစိတ်ကတော့မသိရသေးဘူး။
တိုက်ပွဲတွေကြားမှာပိတ်မိနေတဲ့ဘွေဦးဒေသခံမျိုးသမီးတို့ကတော့ပလောဝမြို့နယ်မှာဒီကနေ့ထိတိုက်ပွဲတွေဇက်တိုက်ဖြစ်ပေါ်နေတယ်လို့ရေလိုင်းကြောင်းတွေလည်းပိတ်ဆို့ခံနေရတာကြောင့်ဒေသခံတွေစောက်ဝတ်နေရဲ့ခက်ခဲတွေနဲ့ယူဆိုင်နေကြရတယ်လို့လည်းပြောပါတယ်
။ဆိုရင်ဇိတ်တော့ဘယ်လိုရှိခလဲဆိုရင်အစာရိတ်ခါဒီလည်းငန်းမှာလူကြီးဒုံဖတ်ဒုံဖတ်ရောက်ပနာဒီခိုင်မုန်းတန်ရာဒီချက်တော့မှာကိုဆိုရင်ပြီးတော့ကြောက်ကြီးကံဒီနန်းဆိုပြီးပျက်စီးတော့မှာကိုဆိုရင်စာဝဲနေရတော့အခံမကြည့်ဘူးလေရတဲ့လို့ကြောက်လို့နေရတဲ့ဆန်တဲ့အိတ်ရှင်ရနဲ့လင်းတောင်ပဲရှိနေရရှာလို့လည်းမရဘူးဒီစီကလောင်နဲ့ရှင်ရပါနာတာပြီနေရတဲ့ဒီဘဝမှာတော့ခက်ခဲအမျိုးစုံနဲ့နေရပါတယ်
ပလောဝမြို့နယ်အတွင်းမှာတိုက်ပွဲပြင်းထန်နေတာနဲ့ပတ်သက်ပြီးမင်းမြန်ဖို့တမ်ရော့တတိမှန်ပြန်ကြားရေးဖွင့်နေအနောက်ပိုင်းတိုင်းစစ်ထောင်နဲ့ချောက်ပြောခွင့်ရဖို့မုံကြီးဝင်းစောဦးတို့ကိုဖူယော်ရီကစက်တွေခဲ့ပေမဲ့လည်းဖုံးလက်ခံဖြစ်စုခဲ့ခြင်းမရှိပါဘူးပလောဝမြို့နယ်နဲ့ရခိုင်နောက်ပိုင်းကမြို့နယ်တို့မှာဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေတယ်လို့တိုက်ပွဲတွင်ရသားထိခိုက်သ
ိမ်မဲ့စွန့်ပြေးထွက်ခွာနေရပါတယ်။စီပေးရှောင်းဒီအနေနဲ့ဒီစာဝတ်နေရအခက်အခဲရှိရတဲ့ပြင်လူငယ်ကျောင်းသားတွေပညာသင်ဖို့အတွက်ခက်ကြုံနေရတာပါ။ရခိုင်ပြည်နယ်ကစီပေးဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုတော့ကုဇော်ဝင်းလိုင်စူးစီးတင်ပြထားပါတယ
်။စကိုင်းတိုင်းသားလက်နက်ကိုင်အဖွဲ့ AA နဲ့တပ်မတော်တို့အကြဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းမှာစစ်ဆောင်တွေတနေ့တခြားတိုးလာနေပြီးဘူးသီးတောင်နဲ့ရေသိပ်တောင်မြို့နယ်တွေထဲမှာတင်စစ်ပေးဆောင်ဒုက္ခသည်၄000လောက်ရှိနေတာပါ။ပြန်ကြားရေးဝန်ကြီးဌာနရဲ့ဖိတ်ကြားချက်အရရခိုင်ပြည်နယ်အတွင်းမောင်တော်နဲ့ဘူးသီးတောင်ဒေသတွေကိုဖေဖော်ဝါရီလ29ရက်ကနေ29ရက်နေ့အထိ3ရက်ကြာတွားရောက်ခဲ့တဲ့ခီးစဉ်မှာကိုရိုင်းလိုက်ပါသွားတဲ့ VOA သတင်းဌာနကဒေါက်ခင်မျိုးသက်ကဒေသခံတွေကိုတွေ့ဆုံမေးမြန်းခွင့်ရခဲ့တာမှာမောင်တော်မျိုးနယ်ဆယ်တော်ရွာကိုမိသားစုနဲ့အတူထွက်ပြေးလာတဲ့စစ်ရှောင်းမခင်စောမှုကသူတို့ရွာမှာရှိနေစဉ်ကြုံတွေ့ခဲ့ရတဲ့တိုက်ပွဲအခြေအနေတွေကိုအခုလိုပြောပြပါရစေ
။ဘုံလွင်းတဲမှာတညာလုံးနေရတယ်။နေမိုးလင်းတော့အပေါ်တဲတာနဲ့သူတို့ပြေးသေးတယ်။အဲဒီတော့သမီးတို့မနေရတော့ဘူး။သမီးလည်းမစားရသေးဘူး။သမီးလည်းမရှိရသေးဘူး။ဒီရှောင်းတစ်ဖက်ကန်ကိုအကုန်လုံးရောကနေအကုန်လုံးပြေးကြတာ။အဲရှောင်းတစ်ဖက်ကန်ရောက်တော့အဲ့မှာလည်းမနေရတော့ဘူး။လှမ်းပြီးကြားမယ်။အဲ့လိုဆိုရင်ဆိုင်နဲ့အဲအခြားဘုံဆက်လက်စီးပြီးတော့အခြားတရောကိုပြောင်းတယ
်။နရုံတောင်ရွာမှာလာရောက်တိမ်းရှောင်နေတဲ့အမတ်ခင်ခင်ဝင်းကလည်းတိုက်ပွဲတွေရက်စီခြင်းတဲ့အကြောင်းအခုလိုပြောပါလေ။
တိုက်ပွဲတွေကိုရက်စီခြင်းတယ်။သမီးတို့ရောပြန်ခြင်းတယ်။အဲ့ဒါဒီမှာနေရတာသမီးတို့ကစိတ်မလန်းဘူးမပျော်ရွှင်ရဘူးရောမှာနေခြင်းတယ်လို့
ဆယ်တော်ရွာကဖုန်တွေကြီးအကြောင်းမှာစစ်ဘေးရှောင်နေတဲ့မလတ်မြဝင်းဟာအထက်တန်းစာမိုးဝဲဖြစ်ဖို့ကြိုးစားနေသူတဦးဖြစ်ပါတယ်။ဒါပေမဲ့မိသားစုနဲ့ကွဲကွာနေတာကြောင့်စာတင်ရတာအဆင်မပြေဘူးလို့သူက VOA ကိုခုလိုရှင်းပြပါတယ်
။စာတော့ကျက်တော့ကျက်တယ်ဒါပေမဲ့စိတ်ထရောအရှုံးနေတယ်။ရွာမှာကျန်ခဲ့တဲ့အဖေမေတွေကိုစုံရင်လည်းပေါ့နော်တေဘူးကြအဖေတွေမဲ့အဆင်ပြေပါမလား။ကိုကတော့အဆင်ပြေတော့ပေါ့နော်ဒါပေမဲ့အဖေမေကအဆင်ပြေမလားအဲအကိုတွေကိုစုံရင်လည်းပေါ့နော်ခါလေကြရင်ငိုမိတယ်ရောရောအမေတွေတော့အကိုကြီးရောလွမ်းပြီးငုံမိနေစာစာဖတ်ကိုစိတ်မရောက်ဘူးပေါ့အစိတ်တွေရှုပ်ထွေးနေတယ်အဲ့လိုကြီးဖြစ်ပါတယ
်တင်းတခြားဒုက္ခတွေအရေးအတွက်တိုးများလာနေတာကြောင့်ဒီဒုက္ခတွေကိုလက်ခံပေးထားတဲ့ဖုန်းတော်ကြီးကျောင်းတွေလည်းရေရှည်ထောက်ပံ့ပေးနိုင်မှုအခက်အခဲရှိလာနေတယ်လို့သူကျောင်းမှာလာရောက်နေကြတဲ့ကျောင်းသူကျောင်းသားတွေကိုအခမဲ့ပညာဒါနပြုနေတဲ့မောင်တော်မြို့နယ်တိရိမင်္ဂလာရွာမှကျောင်းဆရာတော်အရှင်ဝိက္ခဏကမိန့်ပါတယ
်နံပါတ်၁အခခဲဆုံးကနေရာပဲနေရာမရှိတဲ့တောင်ကောင်ဥစဉ်မှာဒီကလေးမတွေကိုထားဖို့တော့ရော်ထင်းမှာအားရပုံကိုတည်းစီကြကဥမှာငွေကြီးကြီးတန်တဲ့အိမ်တွေကိုငှားပြီးတာတွေလို့ထားရတယ်။ပထမဆုံးရောက်လာတဲ့ကျောင်းသားတွေကလည်းဥစဉ်မှာ30လောက်ပဲလာခံမယ်လို့ရှိတဲ့ကများလာတဲ့ခါမှာဥစဉ်မှာနေဖို့ထိုင်ဖို့အခက်ခဲဖြစ်တာပေါ့ပထမဆုံးဒုတိယဆုံးဥစဉ်လုံးမှာဘယ်လိုပြောဆိုစားရေးပေါ့လေစားဖို့တော့ဥစဉ်မှာကဘယ်လိုပြောလဲဆိုကဒီဌာနဆိုင်တွေကလည်းမလူနောက်ပြီးပြေရင်ပြေပါဖွဲ့စစ်တွေကလည်းဥစဉ်မှာလှူတန်းရမရှိမိမိရဲ့ရှာဖွေပြီးတော့ရတဲ့အားဥစဉ်တရားတွေပါတယ်နည်းနည်းလိုက်ဟောတာပေါ့လေတရားဟောလို့ရတဲ့ငွေနဲ့နည်းနည်းပါပါဒီကလေးတွေကိုအစင်ပြေသလိုဒီလိုကျွေးမွေးတာဖြစ်တယ
်စိပေးချောင်ဒုက္ခတွေဟာဘယ်ပေါင်းစုံကအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့လမ်းမဖုန်းတော်ကြီးကျောင်းစစ်ချောင်စခန်းမှာအင်အားတွေဆောက်လုပ်လူတန်းနေတဲ့မေယူတောက်ရတန်းအဖွဲ့ကဥဇော်ဝင်းကလည်းပြောပါတယ
်စစ်ချောင်တွေတော်တော်အခက်အခဲကလူသားတယောက်ရဲ့လူအချက်အကုန်လုံးဟာခက်ခဲတာပဲတော့ဘာမှလို့အဆင်မပြေဘူးခင်ဗျာအဓိကသူလုံခြုံမှုပေါ့ပညာရေးလုံခြုံမှုပေါ့နော်ကျန်းမာရေးလုံခြုံမှုပေါ့ဒါအလုပ်ကံအခွင့်ရေးလုံခြုံမှုပေါ့ဒီတုံးခုတလုံးအတွက်လုံခြုံမှုတွေသူတို့မှာကြောက်ဆုံးနေရတယ်ပါဆိုတော့အခုကျွန်တော်တို့ကိုဒီလူကကက်မှာရှိတဲ့လူတွေရဲ့စာဝတ်နေရေးအတွက်ကတော့ကျွန်တော်တို့ဒီအစိုးရလူပြပြန်ကနေနေကိုဆန်နှလုံးပေးတာပေါ့နော်ဒီနှလုံးကသူတို့ဒီမှာပဲဖြစ်တယ်လို့ပေါ့စူးစားပြီးရုံးကန်ရက်တင်နေရတာပေါ့နော
်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေတဲ့တခြားဒေသတွေမှာလည်းစစ်ပေးဆောင်ဒုက္ခတွေထောင်နေချီရှိနေသေးတယ်လို့ချင်းပြည်နယ်ပလောဝဘက်မှာလည်းတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေသူထောင်နေချီပြီးရှိနေတာပါစစ်တပ်ဖွဲ့တွေနဲ့အေအေတို့အကြားကတိုက်ပွဲတွေကြားမှာမြေစာပင်ဖြစ်ပြီးခုချိန်ထိတိုက်ပွဲအခြေအနေရော့ကျမလာသေးတာကြောင့်စစ်ပေးဆောင်ဒုက္ခသည်တွေရဲ့နေရပြန်ရေးအိမ်မက်ဟာလည်းအလန်းဝေးနေစေဖြစ်တယ်လို့ တပွဲကြမှာပြိမိနေတဲ့ကလေးငယ်တွေရဲ့အနာဂတ်ပညာရေးဟာလည်းမသေးကြမရေရာတဲ့အခြေအနေမှာရှိနေပါရခင်ဗျာ
။ဒီကန်ဒီတာကအေအေနဲ့အစိုးရတက်တီကြားဖြစ်နေတဲ့တိုက်ပွဲတွေအခြေအနေနဲ့ထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်တွေရဲ့အခက်အခဲတွေအကြောင်းကိုစက်တိုက်နားဆင်ကြရတာဖြစ်ပါတယ်။ဒီမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအားပေါ်မပြတ်ကိုအောင်လွင်ဦးနဲ့ဦးကျော်စံသာတို့ကပြောပြမှာပါ။
ဆောင်ချီထောက်လှမ်းမှုရဲ့အကြောက်တရားတွေနဲ့မြန်မာနိုင်ငံရဲ့ခိုင်ပြင်းနယ်မှာခက်ခက်ခဲခဲသတင်းယူရတဲ့အကြောင်းအယ်ဂျာဇီးရာသတင်းဌာနအင်တာနက်ဆန်နယ်မှာဖတ်ရပါတယ်။ရိုညာမွတ်စင်နေပေါ်လူခွေရေးချိုးဖောက်မှုရဲ့အကြီးအကျယ်ကျူးလွန်နေတယ်လို့ဆွဆွဲထားတဲ့ခိုင်ပြင်းနယ်မြောက်ပိုင်းမှာသတင်းယူဖို့ပြည်ထောင်စုဝန်ကြီးဌာနကဖိတ်ကြားခဲ့တဲ့ခီးစဉ်တွေ့ကြုံတွေကိုရေးသားထားတဲ့ဆောင်မမှာတော့သတင်းထောက်တွေနဲ့စကားပြောတာကိုအာဏာပိုင်တွေတိမှဆိုတဲ့မောင်တော်မျိုးကဈေးဆိုင်ရှင်တူရဲ့စိုးရိမ်မှုနဲ့အစချီရေးသားထားတာပါ။ခီးစဉ်တွင်ရင်းကြရွာ3ရွာကိုတွားခွင့်ရခဲ့ပြီးတရွာကိုမိနစ်30ကနေ45မိနစ်လောက်စီအချိန်တွင်းစာသင်ခန်းတွေမှာစုထားတဲ့ရင်းကြတွေကိုတင်းတောက်တွေမင်းမြန်းခွင့်ပြုခဲ့ပေမဲ့အများလူလူစောင့်ကြည့်ခံရတယ်လို့ဆိုပါတယ်လွတ်လွတ်လပ်လပ်တင်းယူနေအောင်ကိုယ့်ဖက်သားတွားမယ်လို့တော့လဲလွန်ချုံရေးအတွက်ရဲတပ်ဖွဲ့ကအတူလိုက်မှဖြစ်မယ်လို့ပြောခဲ့တဲ့အကြောင်းရေးထားပါတယ်တခြားနည်းအနေနဲ့ဒေသခံတွေကိုဆက်သွယ်ဖို့မိုဘိုင်းဖုန်းနံပါတ်တွေပေးထားခဲ့ရမှာဆက်သွယ်လာတဲ့ရင်းကြတယောက်ကတော့လူကိုယ်တိုင်တွေ့ုံးကအကျံဖတ်မှုတွေကိုမစိုးရိမ်ဘူးလို့သူပြောခဲ့တာဟာအာဏာပိုင်တွေကိုကြောက်လို့လိန်ပြောခဲ့တာဖြစ်တဲ့အကြောင်းပြန်ပြောပြရဲလို့လဲဆောင်းပါရှင်တွေကဆိုပါတယ်။မောင်တော်မှာဆုံခဲ့တဲ့ရိုဂျာလူငယ်တယောက်ကဆိုရင်လဲဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့သူတွေကတော့သူတို့ထက်တာလိန်အောင်မယ်လို့ပြောခဲ့တဲ့အကြောင်းအယ်ဂျာဇီးရာသတင်းဌာနရဲ့ဒင်းတောင်မတ်စုခန္ဓာမှာဆောင်းပါရှင်ဖလော်ရက်စ်လူရီနဲ့ကိတ်ဒိုင်းမွန်တို့ကရေးသားထားကြပါတယ်ခင်ဗျာ
။အရှေ့နိုင်ငံတွေဟာတရုတ်ကိုနှစ်သိမ့်ခြင်းလို့ကိုရိုနာဗိုင်းရပ်စ်ပြဿနာကိုရှော့ပြောနေကြတယ်ဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်တစ်ခုကို globalconstructionreview.com မှာဖတ်ရပါတယ်။လာအိုစ်မြန်မာကမ်ဘောဒီးယားပါကစ္စတန်နိုင်ငံတို့ဟာသူတို့နိုင်ငံရဲ့အခြေခံအဆောက်အဦတည်ဆောက်ရေးမှာရင်းနှီးမြှုပ်နှံမှုတွေအဓိကထောက်ပံ့နေတဲ့တရုတ်ကိုဆန့်ကျင်ရမယ့်အရေးရှောင်လွှဲခြင်းလို့ကိုရိုနာဗိုင်းရပ်စ်ပြဿနာကိုဆော့ဆော့ပေါ်ပေါ်ပြောနေကြတယ်လို့သုံးသပ်ထားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်တွေ့ရှိမှုနဲ့ပတ်သက်ပြီးအခုချိန်ထိကမ်ဘောဒီးယားနိုင်ငံမှာတမှုပါကစ္စတန်နိုင်ငံမှာငါးမှုတွေ့ရတယ်လို့ဆိုထားပေမဲ့လာအိုစ်နဲ့မြန်မာနိုင်ငံတို့မှာတော့တမှုမှမတွေ့ရသေးဘူးလို့ဆိုနေဆဲဖြစ်ပါတယ်တဲ့တကယ်တော့တရုတ်ကုမ္ပဏီတွေတရုတ်အလုပ်သမားတွေမြောက်များစွာတို့ဟာဒီနိုင်ငံတွေမှာရှိနေကြပါရဲ့နဲ့ဒီရောဂါကူးစက်မှုမတွေ့ရသေးဘူးဆိုတာကတော့နည်းနည်းထူးဆန်းနေပါတယ်ဒီလိုမတွေ့ရဘူးဆိုတာဟာဒီနိုင်ငံတွေရဲ့ကျမရေးစစ်စစ်မှုစနစ်ညံဖြင်းတာလဲဆိုင်မင်းရောက်တော့ဆိုင်မှာပါတဲ့သို့တော်လည်းပဲတရုတ်နဲ့ထိတ်တိုက်မတွေ့ခြင်းလို့ရှော့ပေါ်ပြောနေတယ်ဆိုတာဟာတကယ်အဓိကအကြောင်းရင်းဖြစ်ပါတယ်ဒီလေးနိုင်ငံတို့ဟာတရုတ်ရဲ့ BRI ခေါ်ပိုလန်မှစီမံကိန်းမှာတက်တက်ကြွကြွပါဝင်နေကြတာဖြစ်ပါတယ်တရုတ်နိုင်ငံဟာသူတို့နိုင်ငံသားတွေရဲ့ခီးသွွာလာခွင့်ကိုလက်မခံပိတ်ပင်ထားတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့သူတို့မကျေနပ်တဲ့အကြောင်းဒါထက်ကလဲလဲပြောဆိုနေတာဖြစ်ပါတယ်ဒီထဲမှာမြန်မာနိုင်ငံကတော့တရုတ်ခရီးသည်တွေကို visa on arrival ထိုက်ရောက်ပြည်ဝင်ခွင့် visa ထုတ်ပေးတဲ့လုပ်ငန်းကို February 1ရက်နေ့ကစလို့ရဆိုင်လိုက်ပြီးတော့တရုတ်ခရီးသည်တွေကိုဝန်ဆောင်မှုမပေးကြဘို့လဲမြန်မာအလန်းညွန်တွေကိုညွှန်ကြားထားပါတယ်တဲ့မြန်မာနိုင်ငံဟာတရုတ်နိုင်ငံအပေါ်မှာမိခိုအားထားနေရတာတွေအများကြီးရှိပေမဲ့မြန်မာအစိုးရဟာသူတို့နိုင်ငံသားတွေရဲ့လုံခြုံရေးကိုတရုတ်နဲ့ဆက်ဆံရေးထက်ပိုပြီးဦးစားပေးတာတွေ့ရတယ်လို့လည်းပြောထားပါတယ်ဒီလိုဥစားပေးလာတာဟာလည်းပဲမြန်မာနိုင်ငံဟာထွန်းသစ္စာဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာတဲ့အတွက်ကြောင့်အမျိုးသားလူမျိုးရေးကိစ္စတွေမှာလွတ်လပ်စွာဆုံးဖြတ်ခွင့်အတော်အသင့်ရရှိလာတဲ့သဘောဖြစ်တယ်လို့သုံးသပ်ရေးသားထားပါခင်ဗျာ
။ကမ္ဘာမီဒီယာဒီတွေကမြန်မာပြည်အကြောင်းတွေကိုနားဆင်ကြရတာပါ။မကြခင်မှာစစ်မှန်ကန်တာအတိုင်းရင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့တနေ့တနေ့ကနေမှလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနဲ့ခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြာနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48kHz 6153ညနဲ့လိုင်းလိုက်မီတာ190ဒုကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြမာကြီးသုံးသက်ချက်နဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီကားကတော့ကျွန်တော်တို့ဖဲရဲကိုဘယ်လိုပုံစံနဲ့တိဆောက်သွားမလဲ။နောက်ကနာဂဖဲရဲသူရပုံစံကိုဘယ်လိုလုပ်မလဲ။တရားဥပဒေပိုင်းဆိုင်ရာ
နောက်ပိုင်းမှာအပြည့်စုံကိုတင်ဆက်ဖို့ရှိပါတယ်ခင်ဗျာ။အခုတော့ဥအောင်ခင်ရဲ့မြမာကြီးသုံးသက်ချက်ပါတိုင်းပြည်ပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကပြည်သူပြည်သားတွေမှာစွမ်းအားရှိဖို့လိုအပ်ပါတယ်။ပြည်သူလူထုမှာစွမ်းအားရှိလာအောင်ပညာရေးနဲ့ကျန်းမာရေးကဏ္ဍကိုအရင်ဒီအများကြီးစိုက်ထုတ်ဖို့လိုအပ်တဲ့အကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ
်။အလုံးအမင်းစည်းရဲမှုပပျောက်ရေးနဲ့အမြဲတမ်းစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်သူပြည်သားတွေမှာစွမ်းအားရှိဖို့လိုပါတယ်။ဒါကိုလူအရင်းနီ human capital လို့လည်းပေါ်ပါတယ်ဒီအထဲမှာဘဝတစ်လျှောက်လုံးစုဆောင်းရရှိတာတဲ့အသိဉာဏ်ဘူတ္တကျွမ်းကျင်မှုနဲ့ကျမ်းမာရေးပါဝင်ပါတယ်လူအရင်းနီကောင်းရင်ကောင်းတယ်လို့ရည်မှန်းချက်ကိုအကောင့်ထဲပေါ်နိုင်မှာဖြစ်ပါတယ်အာဟာရရှိမှုကျမ်းမာရေးကောင်းမှုပညာရေးအဆင့်တန်းတဲ့ကျွမ်းကျင်မှုဟာလူအရင်းနီတွေဖြစ်တာမို့ဒီအခြေအနေတွေကိုကြည့်ရင်ပြည်သူအင်အားကိုကမ္မနိုင်ပါတယ်မြမပြည်ရဲ့လူရင်းနှီးအခြေအနေရဒီကလေးမွေးဖွားတဲ့ကလေးတယောက်ဟာအရွယ်ရောက်လာတဲ့အခါမှာသူ့မှာရှိတဲ့စွမ်းရည်58ရာခိုင်နှုန်းကိုသာအသုံးပြုနိုင်မယ်လို့မျှော်လင့်ရပါတယ်။ကျန်းမာရေးနဲ့ပညာရေးမှာအားနည်းတဲ့အတွက်လူရင်းနှီးမှာအားနည်းရပါတယ်။ပညာရေးနဲ့ကျန်းမာရေးကိုစံချိန်မီအောင်လုပ်ပေးနိုင်ရင်လူသားတဦးစီရဲ့အတင်ထုတ်လုပ်မှုဟာနှစ်ဆတက်လာမယ်လို့ကမ္ဘာ့ဝန်အုပ်စုမကြာမီကထုတ်ဝေတဲ့အစီအစဉ်ကစားမှာပေါ်ပြထားပါတယ်ရွေးကောက်ပွဲအစိုးရတွေတက်လာတဲ့အခါမှာကျန်းမာရေးနဲ့ပညာရေးမှာယင်းနှီးမြှုပ်နှံမှုတိုးပွားလာပါတယ
်ဒါပေမဲ့လူမှာယင်းနှီးမြှုပ်နှံတယ်ဆိုတာကအခုရေရင်တူအခုရေကြီးတောက်လို့ရတဲ့ကိစ္စမဟုတ်တဲ့အတွက်ပြည်သူအင်အားဖွံ့ဖြိုးတိုးတက်မှုဟာနှိမ့်ကျနေစေဖြစ်ပါတယ်အလို့သမားလောကမှာကျွမ်းကျင်မှုအဆင့်ဟာအနေဆုံးဖြစ်နေပါတယ်လုံးလုံးစဲတိုးတက်တာလေးအချိန်မသေးသေးဘူးနဲ့အလုံးပါဝင်နိုင်ရေးအတွက်လူအရင်းနှီးမြှုပ်နှံဖို့အချိန်ရောက်နေပါပြီဒါကမလုံနိုင်လို့ထွက်ပေါ်လာတဲ့ဆိုးကျိုးကိုနောင်လာနောက်သားမျိုးဆက်တွေခံစားကြရပါလိမ့်မယ်မွေးဖွားစဉ်ကလေးကစပြီးအာရချို့တက်မှုဒဏ်ကိုခံရတာဖြစ်ပါတယ်ကလေးတထောင်မွေးရင်62ဦးသေဆုံးတဲ့နှုံးဟာအာစဒေတာမှာအမြင့်ဆုံးပဲဖြစ်ပါတယ်9နှစ်အောက်ကလေး3ဦးမှာ2ဦးဟာမကြီးထွားနိုင်ပဲဖြစ်နေပါတယ်ကုဝန်ဆောင်ကျန်းမာရေးအာဟာရနဲ့ပညာရေးမှာရင်းနှီးမြှုပ်နှံဖို့လိုအပ်ပါတယ
်မြန်မာပြည်သားတဦးရဲ့စစ်တမ်းဟာ66နှစ်ဖြစ်ပြီးဗီယက်နမ်နိုင်ငံသားရဲ့စစ်တမ်းက55နှစ်ဖြစ်ပါတယ်မြန်မာပြည်သားဟာငယ်စဉ်ကတည်းကကျမ်းမာရေးဘက်မှာချို့တဲ့နေတာတင်ရှားပါတယ်အသက်6နှစ်ကလေးတွေကိုလေးလာတဲ့အခါမှာဆက်ချက်ရာဂိုင်နှုန်းလောက်ကသာသတ်မှတ်တဲ့အာဟာရနဲ့နှုတ်ရည်ကိုတောက်သုံးမှုရရှိတယ်လို့ဆိုပါတယ်မိခင်နှုတ်ရည်တောက်သုံးတဲ့အဆင့်ကအစာစားတဲ့အဆင့်ကိုကူးပြောင်းရမှာအသိဉာဏ်နည်းတဲ့အတွက်အစဉ်အလာအတိုင်းသာလုပ်ကြပါတယ်။အစားနဲ့ငါးစားတဲ့ကလေးဟာလူနည်းစုဖြစ်ပါတယ်။မြမပြီမရိတ်ကလုံလောက်တဲ့ဆိုရင်ပဲစင်းစားမိသားစုတွေဟာအာဟာရရှိတဲ့အစားအစာကိုလည်းလားမမီကြပါဘူး။စင်းစားစားလုံးတဲ့ရိတ်ကဟာလူချမ်းသာတွေစားလုံးတဲ့ရိတ်ကလောက်အရေးအသွေးမကောင်းပါဘူ
း။ယောဂဖြစ်နိုင်တဲ့ပတ်ဝန်းကျင်မှာနေထိုင်လာရတဲ့ကလေးတွေဟာကျမရေချို့တဲ့ပြီးမကြီးထွားနိုင်ပဲဖြစ်နေရပါတယ်ရေကောင်းရေတန်ရရှိရေနဲ့ပဝန်းကျင်တန်ရှင်ရေဟာခက်ခဲနေတော့မဲ့ဖြစ်ပါတယ်ကျမရေကဏ္ဍမှာနှစ်ပေါင်းများစွာအသုံးစရိတ်နှဲပါလာတာကြောင့်မိသားစုတွေအတွက်
အခြေခံကျန်းမာရေးဝန်ဆောင်မှုလုံမပေးနိုင်သေးပါဘူး2010မှာအစိုးရအသုံးစရိတ်တိရခိုင်နှုံးကိုသာကျန်းမာရေးကဏ္ဍမှာသုံးပါတယ်2015ရောက်တော့400ခိုင်နှုံးအထိတိုးပြီးသုံးလာပါတယ်ကိုစိမ့်နဲ့ကိုစေကူတာကြရတဲ့အတွက်ကျန်းမာရေးဈေးကြောင့်ပိုးပြီးဆင်းရဲသွားကြသူတွေရှိပါတယ်2015မှာစေကူတာမှုကြောင့်ဆင်းရဲသွားသူ2တန်းနီးပါးရှိပါတယ်အခြေခံကုသမှုအခမဲ့ရရှိရေးကိုအကောင့်ထဲပေါ်နေပေမဲ့တိတ်ပြီးခရီးရောက်ပုံမရဘူးလို့ဆိုပါတယ
်လူအရင်းကြီးမှအရေးကြီးတဲ့အခြေခံတစ်ခုဖြစ်တဲ့ပညာရေးစရိတ်ဟာရွေးကောက်ပွဲအစိုးရလက်ထက်2013ကစပြီးငါးစတိုးလာတာတွေ့ရပါတယ်2019အစိုးရသုံးစီမှာ800ခန့်လုံးဟာပညာရေးစရိတ်ဖြစ်ပါတယ်တိုင်းပြည်အသရင်ထုတ်လုပ်မှုရဲ့200ခန့်လုံးကျော်ရှိပါတယ်ဒါပေမဲ့အာဆီယံနိုင်ငံတွေနဲ့ရှင်လိုက်ရင်တော့နည်းနေပါလိမ့်တယ်ဥပမာဗီယက်နမ်ရဲ့ပညာရေးစရိတ်က2012ကတည်းကတိုင်းပြည်အသရင်ထုတ်လုပ်မှုရဲ့800ခန့်လုံးရှိနေပြီဖြစ်ပါတယ်။ဗီယက်နမ်နှစ်နိုင်ငံကွဲနေချိန်ကမြောက်ဗီယက်နမ်ကျောင်းသားတွေကိုယထာနဲ့အပြည့်တင်ပြီးယူရှကိုပညာတော်ပင်ဆီလွတ်တဲ့အစီအလာကိုဆက်လက်ထိန်းသိမ်းထားပုံရပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိတဲ့ကရင်ကယားမွန်ရှမ်းနဲ့ကချင်းပြည်နယ်တွေမှာတော့ဒေသခံအစိုးရအဖွဲ့တွေကပဲကျမ်းမာရေးနဲ့ပညာရေးကိုတာဝန်ယူကြတာများပါတယ်။အရှိတောင်ဒေသမှာလူရေ9ရင်းလောက်ကိုတိုင်းနာကျမ်းမာရေးလှုပ်သား4000လောက်ကကြီးစုဆောင်ရွက်ပါတယ်။အခြေခံကာကွယ်ရေးလုပ်ငန်းတွေတော့ပဲလုပ်နိုင်ပါတယ်။တိုင်းနာတိုင်းကျမ်းမာရေးနဲ့ပညာရေးအခြေခံရရှိဖို့အချင်းအတော်ကြာအောင်မှာဖြစ်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာပါခင်ဗျာ။စနေနေ့ညဗီဒီယိုရဲ့တိုင်းရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးမလဲဆိုတာကိုအသိပေးခြင်းပါတယ
်။အလို့တော်ဒီလူကြီးဖွဲ့ချုပ်အန်အော်ဒီကပါတီပြောခွင့်ရပုဂ္ဂိုလ်ဖြစ်တူးတဲကိုပဲတာဝန်ပေးလိုက်ပါတယ်။အခုလိုပြောခွင့်ရတူးတဲထားလိုက်တာကြောင့်2020ပြည့်နှစ်အတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီရဲ့လှုံ့ဆော်ချက်တွေရည်တည်ချက်ဘူဝါဒသဘောထားတွေနဲ့ပတ်သက်လို့တရှိနိုင်ခွင့်နဲ့သတင်းရယူပိုင်ခွင့်ဘယ်လောက်အထိထိခိုက်သွားနိုင်လဲလို့ယူဆကြပါလဲဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာအဓိကခန်းကဏ္ဍကနေပါဝင်ရမယ်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန်းကဏ္ဍကို NLD ပါတီကအလေးမထားတဲ့လုပ်ရက်တစ်ခုအဖြစ်လို့ရမြင်နိုင်ပါလားအခုလာမယ့်စနေနေ့တိုင်းလည်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုင်းရဲ့ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေနေ့မှာပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောင်းလို့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932923999လေး email လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေည VOA ရဲ့တိုင်းရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါတယ်။အခုတော့ကျန်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်မှာကိုရိုနာဗိုင်းရပ်စ်နောက်တဆင့်သတိပြုစရာအကြောင်းကိုတင်ပြထားပါရယ်။ဝူဟန်ဗိုင်းရပ်စ်လို့ပြောကြတဲ့ဒီအဆုတ်ရောင်ယောဂါကူးစက်မှုနှုံးဟာစားပစ်ခဲ့တဲ့တရုတ်နိုင်ငံထဲမှာတဲ့ကူးစက်ခံရတဲ့ပြင်ပနိုင်ငံတချို့မှာပါပိုများလာနေတာကိုအထူးသတိပြုကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာပါ။ဒီအကြောင်းကိုတော့အနုဇီဝဗေဒပညာရှင်စေတက်ကူတက်အနုဇီဝဗေဒဌာနအငြိမ်းစားဌာနမှုနဲ့လက်ရှိဂုဏ်သံဆောင်ဗမော့ကဒေါက်တာဒေါ်ကြည်ကြည်တင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ဟုတ်ကဲ့နုစီဝါပိဒပညာရှင်ပမောခဒေါ်ကြည်ကြည်တင်းခင်ဗျာကျွန်တော်ဒီဝူဟန်ဗိုင်းရပ်စ်ကိုခေါ်တဲ့ဒီကိုရိုနာဗိုင်းရပ်စ်ပေါ်ကြောင့်ပေါ့နော်ဒီနောက်ဆုံးကူးစက်မှုအခြေအနေပေါ်မူတည်ပြီးတော့နောက်ထပ်သတိပြုစရာတွေကိုဒီနေ့ဆွေးနွေးမှာဖြစ်ပါတယ်ဆင်မရေအဲ့ဒီတော့ဒီကူးစက်ပုံမှာထူကြလာတာကဒီစားဖြစ်တဲ့တရုတ်နိုင်ငံမှာထက်အခုတခြားပြင်ပနိုင်ငံတွေမှာကူးစက်မှုတွေကအဆပေါင်းများစွာပိုများနေတာကိုတွေ့ရတယ်ဆင်မရေအဲ့တော့အဲ့ဒါလေးကဘာကြောင့်အခုလိုဖြစ်ရလဲဆိုတာကိုစပြီးတော့ရှင်းပြပေးပါလားဆင်မ။ဟိ
ုအခုဒီကဘာလုံးနဲ့ကြည့်မယ်ဆိုလို့ရှိရင်လို့ကူးစက်နှုန်းကများများလာတယ်ဒီနေ့ဒီနေ့ပေါ့နော်အခုဆိုရင်ပိုးဆောင်ကျော်သွားပြီအဲကဘာနဲ့အဝမ်းပိုးဆောင်ကျော်တယ်ဆိုပေမဲ့စားဖြစ်တဲ့ဝူဟန်မြို့တစ်ဝိုက်မှာတော့ဖြစ်ပွားနှုန်းကကျသွားတယ်ပြီးတော့တရုတ်ပြည်အပြင်ဘက်ကအခြားတိုင်းပြည်တွေမှာတော့များလာတာတွေ့ရပါတယ်။အဲ့ဒါလေကြည့်ရတာတော့ပေါ့နော်ထင်ရတာတော့သူ့နဲ့သူ့ကူးစက်တာကလည်းခါတိုင်းလို့ပြောတော့တယောက်နဲ့တယောက်နီးကပ်တယ်။ပြီးတော့တရုတ်ပြည်မှာပြန်လာတော့ 农业呢，工作白嘛，出产地的嘛，都罗慢慢去管理它了。意大利路、伊朗路、中国的亚路、日本路嘛，都罗慢慢来。就爱占地的啊，那比如加拿大、苏联呢，尼克索呢，崛起的路，天涯多年嘞。不过老白嘛了，白人嘛加拿大嘛好偏呢，都占地的嘛，都那比如去管理啊，主要来管哦。哎呀，我个 community transmission 路嘞，好嘞，对吧？小巴西的旅游嘞，是啊嘞，古时代嘞，没好古路偏嘞，所以那嘞，多多少少表啊偏嘞。那么偏哪了？偏呀，这天呀嘛了，他偏的旅游啊，你比如古时代比如，俺就滴滴不孬，没地方嘞，没地么大，去巴尼蒙下巴嘞，那天嘞就先巴多的路，偏下巴嘞。
好，给什么？我想古老地哦，年了嘞，什么？旅游呢，都是山木嘞，梯队木嘞，不年了都不稀了啦。
古那就是如果喏，古时代说嘞，没地来着喽，俺在路说喏。奶奶爸爸吃的，吃完了后，小孩来分那么点呗呢，小孩不饿了再上去，就多少年就生了呗，那地方咋呢？哎，国民们几个过去嘛，都离俺们那嘛西边大路偏下来不咯？
好，谢谢妈耶。哎，看见了，你们那个嘛，地方是没对呀，对不咯？哎，看见了，没地方大姑娘路，去年那边了，有的他去年没那他没有哦，送伢那他是哪些嘛耶？
是那嘛的，你们地方那边说说不要的路不咯？我地么在西面的哈里嘞，偏南嘞。我爸妈阿天咯，美国人啊嘛嘞，他们那地方咯，穿干的比较。我偏南屋，我西南屋，我西巴屋咯，表哥到伢嘞，我过去嘛咯，偏南比较咯。托你了搞没？你妈地方嘞呗？啊，我地么在那西面啦，偏南嘛嘞。多少嘞呗？你穿阿妈，其他比说，我们呢，我地方么高，吃多南嘞不？我去咯，我地里有包咯，多少钱嘛咯？吃点么对的物？这块咱哎呀嘞，光说么吃的我多多嘞，路在我了嘞，干什么弄来嘞？对象，我弟么在西面嘞，哈里嘞，偏南嘞。
好，给什么耶？俺说今年嘛，过年什么都是落地，咱们那地，啊，台湾都麻烦，去年掉那掉，我过年年的那他吃的对，第一去年的什么，有点我问的他吃的那他没有么吃啊？刚过年那那他能吃了什么？
嗯，刚过年说嘞，也不说阿平，刚过不呗吃的不，客人有呗，别的都贵了没有？来车间咯，我洗都洗了呗，很沉的在这里不喏，我说很沉的在这爸妈地方咯，俺也洗的嘞，喏，地马斯在咯，不就马在比如俺们背咯，就把这个洗的出马呗，马斯在干啥没？都俺那的身体啥路，没不是利用不喏，地家咯，来车不也，就把车到中间，比如你个专门内部不喏，就我来车背老乖乖内部路的路标的，走到那边偏啦路。来叫俺啦，路超速啦，路啊路，路在路路偏在那不？第不如那个嘞，像么后边那嘞，路上嘞偏在那有哎米嘞偏在那说，哎那路这里路差嘛不咯？差啦，现在加多嘞，那超米少呢，三七也算咯。这哎年嘛早嘛，没打算就过来了嘛，因为嘞路困难嘛，再比如你们个怎么你来搞呢？哎路偏南的路啊嘞，都过都，我当地也是的，所以嘞，像我那嘞家庭嘞。那个路人路人我嘞，个人顶多都没要，我说对车子嘞表都没要，你路人嘞在快干嘛？在收破路还不收着，敲掉嘞敲单子的嘛，好么个人顶手比着，哎妈呗，那哪有开那不喏？叫你叫你，不断那不，路就是你干么的那不？
好，给什么？现在的地段看没有呢？哎妈，让内部进来的宝宝什么喏？过过半夜东上就直接东边着。
OK。那么阿天也和都六块钱在买包喏，阿天家来谁买？那国家其他的、抢手他的，你手里边的我得吃点买。你哥哥，个个人家比我比他不落了包喏，个个人偏的拿起的来抢拿的抢手的收入些，个个人家怎么样那么？哦，你哥哥们那边的抢手的拿起钱我不得差比着，你手里没钱了嘛？过夜来忙的这张回来个呗，抢手包包喏，那哪样多？不留了阿片呢，可以么多阿婆，就是片哎，那俺家好多整体没有的包喏，我那俺们一片的整体的我们多阿婆，都是芦苇的，不留了阿片呢，不留铺，阿表阿爸的不留板呢。
好，感谢妈耶。那比如一家嘛，包什么喏？包包就要村里面的茶苗，村里面的棉麻布的牛窝，新来乌嘛生意，不错嘞的蒲根姜都，不错嘞，我白热水我们妈比啊，到老里吃的我看到在这看到新的啤酒，阿达里亚哟，村里面嘛啦。
哦，没菜嘛，乌个。第二个 seasonal influenza 可能家里来吃点多贵，第二多少度的差吧，没多少。coronavirus 多少年的药还没多少 ，seasonal flu 家里多贵来吃奶奶，那多少度就看大火了。那个卡 ီ COVID-19 ရောဂါလေတို့တက်တက်ဖြစ်နိုင်ပါတယ်တက်တက်စီဝင်နိုင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုဆရာမကြီးဒီ virus ကဟိုဖြစ်ခဲ့တယ်ဆိုပါတော့เนาะဒီ corona virus ပြီးတော့ဘယ်သူမှမသိပဲသူ့အနေနဲ့သူတချို့ကလည်းကိုယ်ခံရတယ်ပြန်ကောင်းသွားနိုင်တာပေါ့เนา
ะဟုတ်ကဲ့
အဲ့တော့သူကောင်းသွားပြီးရင်ရောတခြားလူကိုကူးနေတဲ့အနေထားရှိသေးလားဆရာမကြီ
းရှိနိုင်တယ်ပတ်သက်ကြော်လေသူတယောက်ကတချို့ကလည်း mild ပေါ့เนาะနည်းနည်းပါးပါးနဲ့ပြီးသွားတယ်နည်းနည်းပါးပါးဖြားပြီးတော့အထူးသဖြင့်ခုကအား immune status ကောင်းတဲ့လူငယ်လေးဆိုရင်နည်းနည်းပါးပါးဖြစ်ပြီးပျောက်သွားတယ်တချို့လူကြီးတွေအသက်60 plus ပေါ့60ကျော်လို့ရှိရင်နောက်လည်းရှိတခြားယောဂါကလည်းရှိနေစီချိုးတို့ဒီတို့တို့ဟိုတခြားဆုပ်ယောဂါတို့နှလုံးယောဂါတို့ရှိတဲ့လူတွေကြတော့ပိုးဆိုးလည်းသေသွားနိုင်တယ်ပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမ
ကိုဝင်းမင်းမေးမြန်းစီစဉ်တင်ဆက်ထားတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရပြီးအခုတခါတော့တိုင်းရင်းသတင်းလွှာကိုထုတ်လွှင့်มาဖြစ်ပါတယ်။ထိုင်းချီဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါပ
ါ။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့တိုက်ပွဲတွေကြောင့်အရက်သားတွေအများအပြားသေဆုံးထိခိုက်ဒဏ်ရာရရှိခဲ့ပြီးလူပေါင်း30ကျော်လည်းပျောက်ဆုံးနေပါတယ်ရှမ်းပြည်နယ်တောင်ပိုင်းကျေးတီမိုင်းကင်ဘက်မှာမြန်မာစစ်တပ်နဲ့ RCSS SSA ရဲ့တိုက်ပွဲတွေကြောင့်ရွာသား900လောက်စစ်ဘေးရှောင်နေကြရတယ်ဆိုတာနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ထိပ်သီးခေါင်းဆောင်တွေကနေဖက်ဒရယ်အခြေခံပုံသဘောတူညီစာရန်ကိုလက်မှတ်ရေးထိုးခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရေတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA တို့ဖေဖော်ဝါရီလကုန်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သား၄ဦးသေဆုံးပြီး၂၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လူပေါင်း၁၀ကျော်လည်းပျောက်ဆုံးနေပါတယ်။ဒါအပြင်မတ်လ၂ရက်နေ့ကမြောက်ဦးမြို့နယ်မြောင်းပွေကျေးရွာအနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းပျောက်ဆုံးနေတဲ့လက်တန်းချီကျေးရွာကဥမောင်ကျော်ခိုင်ကျွဲတဲရွာကမောင်စန်းသေးနဲ့ဘူးတလုံးရွာကမွတ်စလင်အမျိုးသားတအူးအလောင်းကိုရှမ်းတောင်ကျေးရွာအနီးရန်ကုန်စစ်တွေကာလနဘေးကမြေကျင်းတစ်ခုမှာတွေ့ရှိခဲ့တယ်လို့ရွှေလန်ကျေးရွာကမောင်စောလွင်အလောင်းကိုလည်းနေအိမ်အနီးမြေကျင်းနဲ့မှကျေးရွာသားတွေကတွေ့ရှိခဲ့တာပါ။တေဆုံသားတွေထဲက3ဦးမှရွှေလန်ကျေးရွာတရာအနီးငဒိုင်းငဏီစစ်တပ်ကဖမ်းဆီးသွားပြီးတဲ့နောက်အခုလိုအလောင်းတွေတွေ့ရှိတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။ဒါအပြင်တန်ပြင်းကျေးရွာကရခိုင်အမျိုးသား6ဦးနဲ့ဘူးတလုံးရွာကမွတ်စလင်9ဦးမှလည်းဒီကနေ့တိုင်းပျောက်ဆုံးနေပြီးဘူးတလုံးရွာမှာဒဏ်ရာရရှိသူ73ဦးရှိတယ်လို့ဒေသခံတွေကပြောပါတယ်။
အစိုးရတပ်မတော်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA တို့ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းကျေးတီမိုင်းကင်ဘက်မှာစစ်ဘေးရှောင်900လောက်နေရာမပြောင်းနိုင်သေးပဲရှိနေပါတယ်။ဖေဖော်ဝါရီ28ရက်နေ့ RCSS တပ်စခန်းရှိရာလွယ်တွန်းဆောင်ကျောင်းမှာစတင်ဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ပွဲဟာမတ်လ3ရက်နေ့မှာငြိမ်သွားပြီးဆိုပေမဲ့အစိုးရတပ်ရဲ့စစ်ကြောင်းတွေကမိုင်းကင်မြို့နယ်ဟန်ငန်အုပ်စုထဲကဟူဖိုင်ရွာနဲ့ကုန်းရောင်ဖာစာကျေးရွာထဲကိုဝေးရောက်နေထိုင်တာကြောင့်ရွာသား300ကျော်ဟာနေရမပြောင်းရဲသေးပဲရှိနေတာပါ။ကျေးတီမြို့နယ်ပတ်ချမ်းမှာလည်းကားလမ်းပိတ်ထားမှုကျေးတီနဲ့မိုင်းနောင်ကြားမှာရှိတဲ့ RCSS SSC ရဲ့လွယ်ဟွန်းသတ်စခန်းရှိရာဘက်ကိုအစိုးရတပ်ကစစ်အာဖြစ်သေးနေမှုပြစ်ခတ်မှုတွေရှိနေလို့ကျေးတီမြို့နောင်ခဲဖုန်ကြီးကျောင်းရောက်မက်မွန်ရွာနဲ့ကောင်းမှုရွာကရွာသား200ကျော်ဟာလည်းနေရမပြောင်းရဲသေးပဲဖုန်ကြီးကျောင်းတွေမှာဆက်လက်ခိုးလုံနေပါတယ
်ကျင်းပမဲ့ရဲ့အတိအကျမသိရသေးပေမဲ့လာမဲ့ပြည်ထောင်စုငင်းချိုင်းညီလာခံ27ရာစုပင်လုံစတုထအစည်းအဝေးမှာဆွေးနွေးကြမယ့်အကြောင်းအရာခေါင်းစဉ်တွေကိုအစိုးရနဲ့ညှိနှိုင်းနေတယ်လို့အပြစ်ရတိုင်းသားများလက်နက်ကိုင်အဖွဲ့ NCAS EAO ပြောခွင့်ရနိုင်အောင်ငေးကပြောပါတယ်အဆိုပါငင်းချိုင်းညီလာခံမှာ Democratic Federal ပြည်ထောင်စုတိဆောက်ရေးဆိုင်ရာအဆင့်3ဆင့်ပါတဲ့သဘောတူညီချက်တွေချုပ်ဆိုနိုင်ဖို့အတွက်အစိုးရနဲ့ NCAS EAO တို့ဆွေးနွေးခဲ့တယ်လို့ ို့ပြောပါတယ
်။ကရင်ပြည်နယ်မြောက်ဒီခရိုင်ဘလူးကျေးရွာအုပ်စုကြောက်ခက်ကျေးရွာနေဝန်းကျင်မှာသမတော်ကနေပြီးစခန်းချနေထိုင်မှုရှိလာတာကြောင့်တိုက်ပွဲဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။အဲ့ဒီနေရာမှာသမတော်တပ်ဖွဲ့ဝင်အား60ကျော်စခန်းချနေထိုင်တာရှိပြီးပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းကတည်းကစတင်စခန်းချနေထိုင်လို့နှစ်ဖက်သက်ကြားတင်းမာမှုဖြစ်လာနိုင်တဲ့အတွက်တိုက်ပွဲဖြစ်လာမှာကိုဒေသခံတွေအနေနဲ့စိုးရိမ်တာဖြစ်တယ်လို့ကြောက်ခက်ဒေသခံတွေကပြောပါတယ်။
ကချင်လွတ်လပ်ရေး KIO ထိန်းချုပ်ရာဒေသဖြစ်တဲ့မိုင်းကြာယာမှာမိုင်းကြာယာကောလိပ်ရဲ့ပထမဆုံးအကြိမ်ပွင့်လင်းသပင်အခမ်းအနားကိုဖေဖော်ဝါရီလ29ရက်နေ့ကကျင်းပပြုလုပ်ခဲ့ပြီးစုစုပေါင်းကျောင်းသားကျောင်းသူ82ဦးကိုပွဲအပ်နှင်းခဲ့ပါတယ်။2012ခုနှစ်ကကချင်လွတ်လပ်ရေးတပ်မတော် KIO KIA နဲ့အစိုးရတပ်မတော်တို့တကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့် KIO ထိန်းချုပ်ရာနယ်မြေကကျောင်းသားကျောင်းသူတွေအစိုးရကျောင်းတက်လို့မရတော့တဲ့အခြေအနေကြောင့်မိုင်းကြာယာကောလိပ်ကိုဖွင့်လျက်ချင်းဖြစ်တယ်လို့ကျောင်းအုပ်ကြီးဒေါက်တာလူလူအောင်ကပြောပါရယ်မိုင်းကြာယံကောလိပ်ကို CIO အထက်တန်းကျောင်းအောင်မြင်သူများတာမကမြန်မာအစိုးရကျောင်းတွေကတက်ကြိုဝင်တန်း10တန်းအောင်သူတွေလည်းတက်ရောက်ကြပါရယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါNCA အပြည့်ရဲ့တိုင်းသာလက်နက်ကင်ဆယ်ဖွဲ့နဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ၊ကရင်အမျိုးသားတိုးတက်ရေးပါတီ KNPP ကထိပ်သီးခေါင်းဆောင်တွေကနေဖေဖော်ဝါရီလ29ရက်နေ့ကထိုင်းနိုင်ငံမှာပြုလုပ်တဲ့အစည်းအဝေးအပြီးမှာတော့ဖက်ဒရယ်အခြေခံသဘောတူညီစာတမ်းကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်။
NCA ပြည်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲနဲ့ပြည်မရတဲ့လက်နက်ကိုင်ဇွဲတို့ထိုင်းနိုင်ငံအတွင်းတွေ့ဆုံမှုမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စတွေဆွေးနွေးခဲ့တယ်လို့လည်းအစည်းအဝေးပြောခွင့်ရ KNPP ဘိုးကော်မတီဝင်ဝမ်အောင်စာမြင့်ကအခုလိုပဲပြောပါတယ
်ဒီကကတော့ကျွန်တော်တို့ဖယ်လွယ်ကိုဘယ်လိုပုံစံနဲ့တည်ဆောက်သွားမလဲနောက်ကနာဂဖယ်ဘယ်ရဲ့သူရပုံစံကိုဘယ်လိုလုပ်မလဲတရားဥပဒေပိုင်းဆိုင်ရာဘယ်လိုလုပ်မလဲအုပ်ချုပ်ရေးပိုင်းဆိုင်ရာဘယ်လိုလုပ်မလဲအလွတ်တော်ပိုင်းဆိုင်ရာဘယ်လိုလုပ်မလဲဆိုတဲ့အချက်တွေပါပဲ
ကရင်မျိုးသားစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုသူစီဖို့ကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပါလာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွက်ဆက်ကရင်နီမျိုးသားတွတ်တက်ရေးပါတီ KNPP ဥက္ကဋ္ဌအေဘယ်တွိနဲ့ချင်းမျိုးသားတပ်ဦး CNF ဥက္ကဋ္ဌပူစင်ကျုံတို့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးရဲ့ကိုစားလက်မှတ်ရေးထိုးခဲ့တာပါဝက်ထရဲအခြေခံမူ24ချက်ကိုဘုံသဘောတူညီချက်စာတမ်းအဖြစ်နဲ့သဘောတူညီခဲ့တယ်လို့လည်းအစည်းအဝေးပြောခွင့်ရသူစိုင်းညံကအခုလိုပဲဆက်ပြောခဲ့ပါတယ်
Guiding principle 24ချက်ကတော့အများဖြင့်အားလုံးမိပါသဘောတူတယ်ဆိုတော့အဲသဘောထားတော့ရတာပေါ့လေအနောက်ကျန်တဲ့32ချက်ချက်လက်တွေတော့ဆက်ပြီးတော့ညှိနှိုင်းဖို့တွေရှိတော့
ဒီဝက်ထရဲအခြေခံမူတွေရလာဖို့ကိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနှစ်နှစ်ကြာကြာကြိုးပမ်းလာခဲ့ရပြီးဗမာပြည်နယ်တစ်ခုဖွဲ့စည်းပေးရမယ်ဆိုတဲ့အချက်ပါဝင်နယ်တို့လည်းမွန်ဖီတပ်ပါတီဥက္ကဋ္ဌနိုင်ဟန်တာကမကြာခင်ကမော်လမြိုင်ရွှေမှာကျင်းပတဲ့ဖွဲ့တဲ့နဲ့ငင်းချမ်းရေးစကားဝိုင်းမှာပြောခဲ့ပါတယ်။အခုဖွဲ့တဲ့ခြေကမှုကိုသဘောတူထားကြတဲ့အဖွဲ့တွေမှာအပြည့်ရ NCA လက်မှတ်ရေးထိုးထားတဲ့ KNU, RCSS, Chin CNF, DKPA, ABSDF,ကရင်ငင်းချမ်းရေးကောင်စီ၊ရခိုင်မျိုးသားလွတ်မြောက်ရေးပါတီ ALP ၊ပို့အိုမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO ၊မွန်ပြည်တပ်ပါတီ၊လာခုဒီမိုကရက်တစ်အစည်းအရုံး ADU နဲ့ NCA လက်မှတ်မရေးထိုးတဲ့ကချင် KIO ၊ကရင်နီ KNPP ၊စုစုပေါင်းတိုင်းရင်းသားလက်နက်ကိုင်12ဖွဲ့ပါဝင်ကြပါတယ်ရှင်
ဆက်ပြီးတော့20တရားစုပင်လုံညီလာခံခေါ်ပြည်ထောင်စုငင်းချမ်းရေးညီလာခံကိုမကြာခင်မှာကျင်းပဖို့အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကနေစီစဉ်နေကြပါတယ်။အားလုံးပါဝင်တဲ့ငင်းချမ်းရေးညီလာခံဖြစ်လာဖို့ဘလောက်ရှိနေပါသလဲဆိုတာကိုတော့နမဟောမကနေစူးစီးတင်ဆက်ပေးပါမယ်ရှင်
။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့မှပါဝင်တဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်သမ္မတ SSPP SSA ကတော့ FPNCC အားလုံးပါဝင် NCA လက်မရေးထိုးဖို့အသင့်ရှိနေတယ်လို့ပြောခွင့်ရဗိုလ်မှူးစိုက်တန်းအောင်ကရှမ်းပါတာနဲ့အခုလိုပြောပါတယ
်။ဒီဆန်းလုံလမ်းမှု NCA နဲ့ကတော့
NCA ဆိုင်ချုပ်လုပ်လာတဲ့ကာလတလျှောက်လုံးကျွန်တော်ပါဝင်လာခဲ့တယ်။ဒါပေမဲ့အချိန်ကြီးအရအားလုံးလည်းမထိုးမှကျွန်တော် SSPP လည်းမရေးထိုးမှဖြစ်ပါတယ်။လက်ရှိဖြစ်နေတဲ့ပြစ်ခတ်တိုက်ခိုက်မှုပြဿနာတွေကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့မဖြေရှင်းခဲ့တာကြောင့်ဖြစ်တယ်လို့ကျွန်တော်တို့ SSPP ကယုံကြည်ပါတယ
်။ SSPP SSA ရဲ့2019နှစ်ပတ်လည်စုံညီအစည်းအဝေးကိုဖေဖော်ဝါရီလ4ရက်နေ့ကနေ18ရက်နေ့အထိ1 High ဌာနချုပ်မှကျင်းပခဲ့ပြီးနောက်အခုလို NCA လက်မရေးထိုးရေးကိစ္စအပါအဝင်
ဖွဲ့ဝင်အချက်၆ချက်ပါတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတော့ FPMCC တပ်ဖွဲ့ဝင်တအန်း TNLA ၊ကိုကန့် MNDAA ၊ရခိုင် AA တို့ပါဝင်တဲ့ညီနောင်မဟာမိတ်၃ဖွဲ့ကလှုပ်ရှားနေပြီးအစိုးရတပ်မတော်နဲ့ပြစ်ခတ်တိုက်ခိုက်မှုတွေလည်းနှင့်စင်ဆိုသလိုရှိနေပါတယ်။
အဒီကဒီအကျဉ်းချုပ်မှာတိုက်ပွဲတွေဖြစ်နေတဲ့ထုတ်စီရလက်များနေတယ်။အဓိကတော့ကျွန်တော်တို့မှာတော့အတီးရအရင်လုပ်ရမယ်။အတီးရပြီးလုပ်ပြီးမှပဲဒီနေအိတ်တွေပဲဖြစ်ဆက်ဆက်တော့မှာနော်။ဒီအစီအရာကြတယ်လို့ပုံစံနဲ့တွားမလဲ။ဆွေးနွေးမယ်လို့အဲ့လိုပြောတယ်ပေါ့နော်။အစီအရာကပြည်ပြည်ဆိုတဲ့ဟာဟိုဟုတ်မဟုတ်ဆိုတဲ့ကျွန်တော်လည်းအကုန်လုံးဒီကအဲဟာဒီပါလဲအကုန်လုံးကျွန်တော်
ရှမ်းပြည်တိုးတက်ရေးပါတီခေအန်ပီပီရှမ်းပြည်တိုးတက်ရေးပါတီအက်ဆက်ပီပီမြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော်အမ်အန်ဒီအေကိုကန့်အဖွဲ့ရခိုင်အမျိုးသားကောင်စီအေအန်စီပလောင်တအန်းအမျိုးသားလူမျိုးရေးတပ်မတော်တီအန်အယ်ဝမြို့သားဖွဲ့ချုပ်ဝန်အိုဝပီသွေးစီညီညွတ်ရေးတပ်မတော်ယူဒီအက်စီအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော်မင်္ဂလာအဖွဲ့အန်ဒီအေရခိုင်တပ်မတော်အေအေနဲ့နာကအမျ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA တို့တိုက်ပွဲတွေကြောင့်အယက်သား၄ဦးသေဆုံးပြီး24ဦးထိခိုက်ဒဏ်ရာရရှိခဲ့သလိုလူပေါင်း30ကျော်လည်းပျောက်ဆုံးနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကျေးတီမိုင်းကိုင်ဘက်မှာမြန်မာစစ်တပ်နဲ့ရှမ်းပြည်ပြည်လက်ထူထောင်ရေးကောင်စီ RCSS SSA တို့တိုက်ပွဲကြောင့်ရွာသား900လောက်စစ်ဘေးရှောင်နေရပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ဖီဘာဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တန်ရင်သတင်းလွှာကိုနားဆင်ကြရပါခင်ဗျာ။ VOA ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတဆင်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာကစာရိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပ
ါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပေါ်ရင်းနှီးမြှုပ်နှံမှုတွေစိုးရိမ်မှုတွေနဲ့အတူကမ္ဘာတစ်ဝှမ်းကဆွေးရှည်ရဆေးတွေထပ်မံချက်ဆင်းခဲ့ပါတယ်။ဒေါ်ဂျွန်ဆန် Institute ညွန်ငယ်ဟာကြာသပတေးနေ့မှာအမှတ်980ချက်ဆင်းပြီး S&P နဲ့ Nasdaq အစုရှယ်ယာတွေကလည်း300ကျပ်နှုန်းလောက်အရှုံးပေါ်ခဲ့တာပါ။ Britain ပြည်သစ်ဂျာမနီနိုင်ငံတွေက Stock ဈေးကွက်တွေမှာလည်း100ကျပ်နှုန်းကျော်ကျဆင်းသွားပါတယ်။ American ပြည်သူမှာ Coronavirus တက်ဖြစ်ရေးဒေါ်လာ 8.3 ဘီလီယံသုံးဆမဲ့ဥပဒေရန်ကိုထက်လွှတ်တော့မှာကြာသပတေးနေ့ကတခဲနဲ့အတည်ပြုလိုက်ပါတယ်။ဘူလူးနေကအောက်လွှတ်တော့မှာထောက်ခံမဲ့415မဲ့ကန့်ဝင်မဲ့2မဲ့နဲ့အတည်ပြုထားတဲ့ဥပဒေရန်ကိုထက်လွှတ်တော့မှာထောက်ခံမဲ့96မဲ့ကန့်ဝင်မဲ့2မဲ့နဲ့အတည်ပြုလိုက်တာပါ။ဒါမှဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးပြီးတော့ဥပဒေဖြစ်နေအတည်ဖြစ်လာတော့မှာပါ။အမေရိကန်မှာနိုဝင်ဘာလနဲ့ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလာဖြစ်ခွင့်ရဖို့ကြိုးပမ်းနေတဲ့ Massachusetts ပြည်နယ်ထက်လွှတ်တော့မှာ Elizabeth Warren ကရှင်ပြိုင်မှုတွေဆုံးသတ်လိုက်တဲ့အကြောင်းကြာသပတေးနေ့ပါပဲကြေညာလိုက်ပါတယ်။ Super Tuesday လို့ခေါ်တဲ့ပြည်နယ်ပေါင်း14ခုမှာပါတီရွေးအကြိုရွေးပွဲတွေမှာရှုံးနိမ့်မှုတွေနဲ့ကြော်ဝါပြီးနောက်မှာပဲကြေညာလိုက်တာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့ဒေသခံတွေအတွက်အကူအညီဖြစ်နောက်ထပ်ဒေါ်လာ59စင်ကူညီသွားမယ့်အကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။ကူညီရရရခိုင်ပြည်နယ်ကထွက်ပြေးလာကြတဲ့အမျိုးသမီးနဲ့ကလေးငယ်တွေပါဝင်ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်ကိုယ်သိရအတွက်အရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှာဖြစ်သလိုရခိုင်ပြည်နယ်ကလူဝတ်သူတွေအတွက်လည်းထောက်ပံ့သွားမယ်ဆိုပြီးကြေညာချက်မှာပြောဆိုခဲ့တာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရင်းမူကကိုရဲမင်းထွန်းဖြစ်ပါတယ်အတံမိုင်းဆိုင်ရာအင်ဂျင်နီယာတော့ Derek Smith ဖြစ်ပါတယ်တောက်ကြနေမနက်ဘက်6:00-9:00အထိ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32/40/48နဲ့လိုင်းလန်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာပါခင်ဗျာတော်ရရှိမြန်နဲ့တကွာမြန်မာပြည်သူသားအားလုံးကြောရှင်မွေရာနေ့တနေ့ဖြစ်ပါစေ VOA နားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.